မင်္ဂလာနံနက်ခင်ဗျာခင်ဗျာလွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓဖူးနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာမှာဒီကနေ့မနက်ခင်းအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူတကြော့ပြန်2029စစ်စင်ရေးပေါ်စစ်ရေးနိုင်ငံရေးလိလာတုံသက်သူတွေရဲ့တုံသက်ချက်တွေသတင်းမြင့်ကွင်းဆဲအစီအစဉ်နဲ့ကရင်တိုင်းသားဘာသာစင်တွေကိုရှုစားကြမှာပါအခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ကြားမှတန်းတူညီမျှမှုရရည်အတွက်ကျိုးပန်းချက်တွေနောက်ပြန်ရောက်သွားစေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာတော်မန်ရူကမနေ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်အမျိုးသမီးတွေမိန်းကလေးငယ်တွေနဲ့လိင်တူချစ်သူ LGBT တွေဟာခွဲခြားဆက်ဆံခံရတာနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်စစ်ကောင်စီတပ်ကနေကျူးလွန်တဲ့မတရားမှုမျိုးစုံကျူးလွန်ခံရတယ်လို့လည်းဆိုပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့တွေအတွက်စီးပွားရေးနဲ့ပညာရေးအပါအဝင်အခွင့်အလမ်းတွေပုံစံအမျိုးမျိုးနဲ့ဆုံးရှုံးနေကြရတယ်လို့လည်းထောက်ပြထားပါတယ်။ဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားမစ္စတာကာဆာမတ်ဆုဟီရိုရှိကိုချက်ချင်းပြန်လွှတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုလိုက်တဲ့ကြောင်း AFP သတင်းမှမဏိကဖော်ပြပါရယ်။ရန်ကုန်မြို့အခြေစားရဲ့ Aeon Orange ဈေးဝယ်စင်တာရဲ့ဒါရိုက်တာမစ္စတာကာဆာမတ်ဆုအပါအဝင်12ဦးကိုဆန်ဈေးနှုန်းအမျက်တင်ရောင်းချတယ်လို့ဆွဆွဲပြီးဂျွန်လ30ရက်နေ့မှာစစ်ကောင်စီကဖမ်းဆီးခဲ့တာပါ။မစ္စတာကာဆာမက်ဆူကိုရန်ကုန်ကရဲစခန်းတစ်ခုမှာဖမ်းဆီးစစ်ဆေးနေတယ်လို့လည်းသတင်းရထားပြီးချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့ဂျပန်အစိုးရပြောရင်းဆိုခွင့်ရှိသူမစ္စတာယိုရှိမာဆာယာယာရှိကပြောပါလေစစ်ကောင်စီဘက်ကတော့အဲ့ဒီဂျပန်နိုင်ငံသားအပါအဝင်12ဦးကိုအမြင့်ဆုံးထောင်ဒဏ်3နှစ်အထိချနိုင်တဲ့ကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်နဲ့အရေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်အမျိုးသားညီညွတ်ရေးဆိုတာ NUG ရဲ့ရန်ကုန်တိုင်းစစ်ဌာနလက်အောက်မှာဒုတိယတပ်ရင်းတရင်ကိုထတ်တိုးပြီးဖွဲ့စည်းလိုက်တယ်လို့ NUG ကာကွယ်ဝင်ကြီးဌာနကအမနေ့ကထုတ်ပြန်ပါတယ်။ပထမဦးဆုံးတပ်ရင်းကိုပြီးခဲ့တဲ့2023ခုနှစ်ဇွန်လကဖွဲ့စည်းခဲ့တာဖြစ်ပြီးတစ်နှစ်ပြည့်တဲ့အချိန်မှာတပ်ရင်းနှစ်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီတပ်ရင်းဟာစစ်စင်ရေးနယ်မြေအသီးသီးမှာမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့အတူတိုက်ပွဲတွေဆင်ဆက်မပြတ်ဖော်ဆောင်နေပြီးစစ်ကောင်စီကိုအမြင့်ဖြတ်ချေမှုန်းသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ်တာရဖုံရွာကစာတင်ကျောင်းနီကိုမနေ့နေ့လယ်ပိုင်းမှာစစ်ကောင်စီတပ်ကစစ်ရဟတ်ယာဉ်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အသက်10နှစ်နဲ့14နှစ်အရွယ်ကျောင်းသားနှစ်ဦးဒဏ်ရာရသွားတယ်လို့ဒေသခံကပြောပါရယ်စာတင်ကျောင်းနဲ့ဂိုက်တရာလောက်အကွာဝေးကိုလေကျောင်းကနေကျဲချလိုက်တဲ့ဘုံသီး6လုံးနီပါကြာရောက်ပောက်ကွဲခဲ့တာကြောင့်ကလေးတွေထိခိုက်ခဲ့တာလို့ဒေသခံက RFA ကိုပြောပါရယ်မလေးရှားနိုင်ငံမှာနေထိုင်အလုပ်လုပ်နိုင်မှုလူမောင်ခိုဂိုင်းတစ်ခုကတိမ့်သွင်းခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား၈ဦးကိုလူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေဖမ်းဆီးလိုက်ပါတယ်။ဇွန်လ26ရက်နေ့ကဂျိုဟိုဘရူပြည်နယ်အတွင်းစီးနင်းစစ်ဆေးချိန်မှာတော့ပိတ်ထားတဲ့နှစ်ထပ်ဈေးဆိုင်ခန်းတစ်ခုမှာမြန်မာနိုင်ငံသား9ယောက်နဲ့အမျိုးသမီးတစ်ယောက်ကိုတွေ့ရှိခဲ့တာလို့ Star သတင်းမှာမနေ့ကဖော်ပြပါတယ်။သူတို့ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထုတ်ပေးတဲ့ကမ်းလို့ယူဆနိုင်စရာရှိတဲ့ကတ်အတူတွေလုတ်ပေးမယ်လို့ပြောဆိုပြီးခေါ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှုလွှဲမှုမှာပြည်내လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုကပြောပါတယ်သတင်းတွေကိုတင်ပြခဲ့တာပါခုဆက်လက်ပြီးသတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးဟာအားကောင်းခဲ့တယ်လို့မျိုးဒီနှစ်ရဲ့လက်ကျန်6လမှာကောအရင်နှစ်ကလိုတိသာထင်ရှားတဲ့အပြောင်းလဲချို့ရှိလာနိုင်ပါသလားဒီအကြောင်းကိုစစ်ရေးနိုင်ငံရေးလိလာတုံသက်သူတွေရဲ့တုံသက်ချက်တွေကို RFA တင်တော့မတ်ဝေမာထွန်းကစူးစီးတင်ပြထားပါတယ်
ရခိုင်ပြည်နယ်အတွင်းမှာတမျိုးပြီးတမျိုးသိမ့်ပိုက်လာတဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင်ရခိုင်တပ်တော် AA ဟာအခုဆိုရင်ချင်းပြည်နယ်ပလဝအပါဝင်မြို့နယ်၁၀ခုအထိသိမ်းယူထားနိုင်ပြီးတော့နောက်ထပ်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအံမျိုးသားလူမျိုးရေးတပ်မတော် TNNA ကလည်းရှမ်းပြည်နယ်ကမြို့နယ်တချို့မှာ1029စစ်စင်ရေးဒုတိယလှိုင်းကိုပြန်လည်အသက်သွင်းလာပါတယ် ဇွန်လ25ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာ TNNN နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာနောင်ချိုကြောင်မဲမိုးမိတ်တီပေါ်နဲ့မန္တလေးတိုင်းကမိုးကုတ်မြို့တွေမှာ10/29စစ်စင်ရေးဒုတိယလှိုင်းကိုစတင်ခဲ့ပါတယ်။ဒီစစ်စင်ရေးမှာ87မမ60မမလက်နက်ကြီးတွေ၊ခြေမုံရေး rifle တွေ၊ RPG 7.5 ဆက်တနတ်တွေကြီးတွေအများအပြားနဲ့အတူစစ်ကောင်စီတပ်စခန်းတွေကိုသိမ်းယူလာနိုင်နေပါတယ်။သတင်းပတ်တစ်ပတ်မပြည့်ခင်ရပိုင်းအတွင်းမှာပဲမူအဆင့်အပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်50ကျော်ဟာ TNNN ထံလက်နက်ချတဲ့အခြေအနေတွေအထိရှိလာခဲ့ပါတယ်။စစ်ကောင်စီအတွက်တခုတည်းသောအာသာချက်ဖြစ်တဲ့စစ်ရေးပိုင်းမှာပါရှုံးနိမ့်လာနေပြီလို့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြခေါင်းဆောင်ဒေါက်တာတေဇာဆန်းကပြောပါတယ်။
အဲ့တော့အခုချိန်မှာတော့ဗျာဟိုပြောရရင်ဒီအကြမ်းဖက်ဖက်စစ်တပ်အဖွဲ့ကတော့ဒါဒင်းလို့ရဲ့20-30ကျော်တမိုင်းမှာအဆိုးဝါးဆုံးအခြေအနေအခက်အခဲဆုံးအခြေအနေကိုရင်ဆိုင်ကျုံ့နေရပြီလို့ကျွန်တော်တို့ဆိုနိုင်ပါတယ်ခင်ဗျာ။ကိုယ်ဒီတော့အာသာချက်ဖြစ်တဲ့စည်ရေးစည်ရာမှာတောင်မှဒါအရှုံးကြီးရှုံးလဲလဲအကွဲအကွဲဖြစ်နေတာကိုလည်းကျွန်တော်တို့တွေ့နိုင်ပါတယ်ခင်ဗျပြိုမက်ကိုရောက်နေပြီလို့ကျွန်တော်တို့ကောင်းကောင်းကြီးဒါပြောနိုင်ပါတယ
်လာမယ့်6လအတွင်း10/29စစ်စင်ရေးလို့အကောင့်နဲ့စစ်စင်ရေးတွေထပ်ပေါ်လာဖို့ဆိုရင်လက်နက်ခဲရမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့လိုတယ်လို့တောင်ပိုင်းတိုင်းစစ်ဒေသမှာလှုပ်ရှားနေတဲ့ဒေါင်းမင်းစစ်ကြောင်းရဲ့ပြောရေးဆိုခွင့်ရှိသူကိုမင်းသွေးတစ်ကထောက်ပြပါတယ်
ခဲရမလုံလောက်တဲ့ပြဿနာတော်လိုင်းအစတွေကအခုချိန်ဒီကိုရင်ဆိုင်နေရတော့မှဒီ1329ဒုတိယပိုင်းဆက်စင်ကြီးမှာစကားစားဘက်ကရထားတဲ့ခဲရန်ဒီလက်နက်တွေပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့လိုအပ်တဲ့တိုက်ကွက်ဖို့မဲ့ဆက်စင်ရင်ဖို့မဲ့ဒေတာရဲ့တရင်တက်ဖွဲ့မှာမူဝါဒခိုင်မာတဲ့အဖွဲ့တွေကိုရောက်ပို့ပြီးနိုင်တဲ့ဝေချမ်းကြီးကိစ္စကိုကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ဒီ1329ဒုတိယပိုင်းဆက်စင်ရင်နဲ့အချိန်ကောင်းတဲ့တခြားသောဒေတာဆက်စင်ကြီးတွေတို့မှနိုင်ငံတော်ဆက်စင်ကြီးပေါ်လာနိုင်ကြီးရှိပါတယ်
။နိုင်ငံရေးပိုင်းမှာလည်းစစ်ကောင်းဆောင်ဟာလာမယ့်2025ရဲ့ရွေးကောက်ပွဲလုပ်ဖို့အကြိုလှုပ်ရှားမှုတွေကိုဒီလက်ကျန်6လသက်တမ်းအတွင်းလှုပ်ဆောင်မှုပြင်ဆင်နေပါတယ်။စစ်ကောင်းစီထိန်ချုပ်တဲ့ရန်ကုန်မှာတကောင်စင်းကောက်တဲ့လှုပ်ရှားမှုတွေရှိလာပါတယ်။တချိန်တည်းမှာပဲအာနာသိမ့်ပြီးကလေးကလူမြင်ကွင်းကနေပြောင်းနေတဲ့တမရဟောင်းဦးသိန်းစိန်ကလည်းဇွန်လကုန်ပိုင်းမှာတရုတ်နိုင်ငံခီးစင်နဲ့အတူပြန်ထွက်လာခဲ့ပါတယ်။ဦးသိန်းစိန်ကိုလူမြင်ကွင်းမှာအခုလိုပြန်တွေ့လာရတာဟာရွေးကောက်ပွဲနဲ့ဆက်ဆက်နိုင်ခြေရှိရဲဆိုတဲ့တွက်ဆချက်တွေရှိပါတယ်
။အခုသူတို့ခြေလမ်းပေါ်လာပြီ။ဦးသိန်းစိန်ကိုတရုတ်ကဖိတ်လိုက်တယ်20-30ပြည်တက်ပါ။ရှီကျင်းပင်နဲ့ဦးသိန်းစိန်နဲ့လက်ဆွဲနှုတ်ဆက်နေတာကြွလိုက်တော့မင်းအွန်လိုင်းကသမရအလုပ်တော့မှာပေါ့။ဦးသိန်းစိန်ကိုပြန်နောက်တစ်ကြိမ်သမရလှုပ်ခိုင်းပြီးတော့သူကစေဦးစီးချုပ်ဘဝနဲ့နေပြီးတော့အဲ့ရှေ့ခြေလမ်းကိုအဲ့လိုသွားဖို့လောက်ကြလေအဲ့လမ်းစဉ်သွားဖို့အတွက်ကိုတရုတ်ကလည်းမီးစိမ်းပြလက်ကွက်အကြီးပဲမျက်စိလဲနိုင်တယ်နော်တိမ့်စိန်လက်ထက်မှာတော်တော်များများပုတ်လင်းမြင်သာမှုတွေရှိခဲ့တာ
။နိုင်ငံရေးလီလာသုံးသက်သူဦးကြည်မြင့်ပြောသွားတာပါ။နိုင်ငံတကာဖိအားပေးမှုတွေမှာတော့အာဂျင်တီးနားတရားရုံးကနေစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့2019ရိုဟင်ဂျာအရေးမှာတာဝန်ရှိသူတွေကိုဖမ်းဝရမ်းထုတ်နိုင်မှုလှုပ်ဆောင်နေတာဟာဒီနှစ်ထဲအကောင့်ထဲပေါ်လာနိုင်တယ်ဆိုတော့ယူဆချက်တွေရှိနေပါတယ
်။ RFA ကနေဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံတနန်တလျားမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုပြေးရှောင်နေကြပါပြီ။ဒေသတော်တော်များများမှာတော့စစ်ကောင်စီတပ်တွေကဒေသခံတွေကိုနေရွှန့်ခွာခွင့်မပေးဘူးလို့ဆိုပါတယ်။ဒါဟာလူသားတိုင်းအနေနဲ့အကာအကွယ်ယူဖို့ဖြစ်နိုင်တယ်လို့ပဲစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နီယာလဲပတ်နေစေဆိုတာပြကြင်တာကြောင့်လည်းဖြစ်နိုင်တယ်လို့ကြွညင်သူတွေကသုံးသပ်ကြပါတယ်။ဒီကြောင်းကိုခုရပတ်သတင်းမြင့်ကွင်းကျဲအစီအစဉ်မှာဦးတီအောင်ခိုင်ကတင်ပြထားပါတယ
်။ပြီးခဲ့တဲ့ဂျွန်လအတွင်းမောင်တော်မြို့ကိုရခိုင်တပ်တော်အေအေကမတိုက်ခင်ဒေသခံတွေကိုတိုက်ပွဲတွေကိုရှောင်နိုင်မှုနေရတွေကနေစွန့်ခွာဖို့တိုက်တွန်းခဲ့ပေမဲ့စစ်ကောင်စီအာဏာပိုင်တွေကမြို့တွင်းကနေထွက်ခွာခွင့်မပေးဘူးလို့လုံခြုံရေးအမြင်ပေါ်လို့တဲ့မောင်တော်ဒေသခံရွင်ညာတူးကပြောပါတယ
်မြို့ကိုရှောင်လာတာနေပြီးတော့အဲအမြင့်တဲမတော်နေပြီးတော့ကျွန်တော်တို့တို့ကနေပြီးတော့လွင်မြောတဲ့နေမယ်မှာကျွန်တော်ကိုနေပြီးတော့ရှောင်ဆိုင်ပါတယ်ခဏတော့ပေါ့ဒီတဲမတော်တွေကနေပြီးတော့ကျွန်တော်ကိုလွင်မြောနေနေမှာနေပြီးတော့မရှိခိုင်းဘူးတို့ရောနေပြီးတော့ကျွန်တော်ကိုတွားလဲကနေပြီးတော့ကိုဖိတ်တာပ
ါဒေသခံတွေထိကြိုက်သိဆုံးရတာလည်းများလာတယ်လို့ဆိုပါတယ်အဓိကထိကြိုက်ရတာကတော့လေကြောင်းကနေတိုက်ခိုက်မှုနဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့ဆိုပါတယ်အလားတူပဲဂျွန်လနောက်ဆုံးအပတ်ကတကြောပြန်ဖြစ်လာတဲ့ရှမ်းပြည်မြောက်ပိုင်းကစစ်ပွဲတွေကြောင့်အဲ့ဒီမြို့ရွာတွေကဒေသခံတွေနေရစွန့်ခွာထွက်ပြေးကြပါတယ်အထူးသဖြင့်ကြောက်မဲတီဘောနဲ့နောင်ချူမြို့တွေကပါဒါပေမဲ့အာနာပန်နေဘက်ကတားဆီးတာတွေလုပ်ခဲ့တယ်လို့ ဒေသခံတွေကပြောပြပါတယ်။ဒါဟာလူသားတိုင်းအနေနဲ့အကာအကွယ်ယူထားတာမျိုးလို့သီဘောဒေသခံတူကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဒေသကနေထွက်ခွင့်ရသွားကြပါတယ်
။အဲလူတွေတင်းနေကြပထမပိုင်းတော့ဟုတ်တယ်ပြေးမထွက်ဘူးသူတို့ဘာဖြစ်လို့လဲဆိုတော့ဘောပြန်လူသားတိုင်းကအနေနဲ့ပြေးမထွက်ဘူးဆိုတော့အဲ့လိုပုံစံမျိုးတော့
လူတွေကိုမြို့ရွာတွေကနေကဲထုတ်ပေးနေသူတွေကတော့လူမှုကွန်ရီအသင်းတွေဖြစ်တယ်လို့ပြောပါတယ်
။လူရဲ့နေတဲ့ဝဲဆောင်နေသူတွေဓာရီတက်တဲ့ဓာရီတက်ပြီးအရင်ကတော့ဓာရီကိုတို့ပြေးတယ်ဆက်တော့ဓာရီတော့မပို့ဘူး။လူတွေကနေတော့ကဲတော့ကဲပြေးနေတယ်ကဟုတ
်ဒီနေရာမှာစစ်ကောင်စီဟာဘာကြောင့်မြို့ရွာတွေမှာနေထိုင်သူတွေကိုမထွက်ခွာစေချင်တာပါလဲ။ဒါဟာသူတို့အုပ်ချုပ်ရေးရှိနေကြောင်းပြသဖို့ဖြစ်တယ်လို့စီဒီအမ်ဘူကြီးတူဖြစ်တဲ့ဘူကြီးထက်မြက်ကသုံးသပ်ပါတယ်
။ဘလို့ပဲဖြစ်ဖြစ်ဒါပြည်သူလူကလွတ်ရကျွရကိုရှောင်တိန်ချိန်ကြတာပဲ။ဒါမျိုးကိုပြေးမထွက်ဘူးဆိုနေကစစ်ကောင်စီမှာရည်ရချက်ရှိတယ်ပေါ့။အဓိကတော့ဒီပြည်သူလူတွေထွက်သွားတဲ့အခါကျရင်သူတို့ပူပြီးတော့ဆိုးရွားတဲ့စီအေးဖီယာကိုခံစားရမှာကြောက်တယ်ပေါ့နော်။
အခုလိုတုံသက်ချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ချက်ရဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းမကင်ပါဘူးခင်ဗျာ
အခုဆက်လက်ပြီးကရင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာအုပ်တွေနဲ့တင်ပြထားပါရခင်ဗျာ
ဟောနီဟာလေးပေါ်ဒနာတဖို့ကောပစိစွာဘတိတော့ဝမ်ဘတိလအော်ရဖေကညာကလူဒူကဟူပလာတက်ဆော့ဒရက်တက်လေနီလယာနာစရနာနီလလဲတူနိညာရောတက်ဆော့လပခေကနာမတိနေကမေဝဲ
သူကကအတော်ထော်တူဟူကမလဘောဘတိတီဝဲနူကတက်ဆော့ဝီယလကီပကနဟူဘကတော့ကိုတူလေတတုတကိုတိအလာအဝေနီလဥခုဒုကနာဘအော်နီတကေ
ကီယန်ယူစတိကောစာတပဟဂူအပသူနေစုတဆရကမတုကကအတူတဖာသူဝဒရောကွီလောမေပူအခလီတဖာခုဒီဘကဘကမလဘတိတီဝဲနွေးကနေလောခီယန်နီကညာတကလူဆဘုတ်ရဲကတိလေတပဟကောခလဂျီကောရီစတိကောစာကမတူတဝအပုနေဖခီရောခီစီလူနေလာယူခီစီခောတမုထုခအစကတော့တုကကအတူတဖာသူဝဒရောကွီလောတေဝဲမေပူအခလီတဖလေခုဒီဘကဘကမလဘတိတီဝဲနွေးကနေလောကတိလေတတုတကိုတေလာကညာကလူဤဒီမေပထူလီပေါ်တော့လမ်းမပဖေဘူးအစိုးလီလီနေအမှုခွေတော့တေပွားတမှုတော်ဝတ်ဖာနေလောအဝတ်တဖာအတဆူတနာလူလာထုသူလူတဆက်တလာတလူအောင်ခိုတာတမှုတော့တအုံမှုအိုကလေအဘီဘတ်ဖာစီကောအဘလာဆဲလိုတာတော့တေပွားဖာနေလောလက်တနေခိုတာလက်ကမမတော်မဟာကောတေပွားထိကလို့ထိကွာနိုအော်ဖာနေဒရခဝဲတော့ဒီအဝတ်တဖာတတညာတတေတပအိုတော့ဒေါ်တဲ့တော့ကတက်တော်ဝဲဒူးမှုမစတဲ့နေအင်းနေလောဘာသာတော်တာအတာအမီအကလူခုနိစ္စတိပတ်ဖာတိကလူတိကွာနိုအော်ဖာတော်တမီလာတဖာစီကောတနည်းတော်တနည်းလော့စထရာဝဲရူရူနေလောတအုပ်ရတဖာလော့စထရာဒီခုနိစ္စတတတတနာလဲအမေတကိုတို့တော်တိတိနိုတိတိကလူတိကွာတဖာဆောဒလဲအကလူအကွာတဆုခအစက်တော်တိတို့လော်ဒုဒုမမတပိုလီဖိုကတဖာအာထောတတုတတတော်ဘုဒ္ဓဖာတဒုန်နေဘောအမလကရလော့စထရာတိပတ်တအုပ်ရတဖာလော့စထရာခုအမမဒိုစီကောတလုံးနကိုတတ်မှုနေလောလက်တနေခုခီယန်ဒီကညာဒကလူစဖုကရကတူလီတပဟကောဘူးကညောပတ်ထူလီပေါ်ဖာနေတနီအတော့ဘူးနေပပုတော်အတတော်သူတကိုဝတိတလာနေလောလာအဝင်းနေတပပနောအဖဲလာယူလီတော့တကူအော်လဲကတူလီတတုတကိုတေအလာနေလောကတူလီတတုတကိုတေအလာအတပညာခုတေနေမြဝဲတေဝတာဥရတဖာခဲကီအာထောဝထောဝတေပေါ်ဖာကအာထောကေကောကမလက်တဖာအတပဖုမတ်ကိုအဂိကဆုထောအောတော့ဒီဘကဘကမလဲအတအတေပွားတတ်ဟောကဆုထောအိုနေလောတနည်းလေအလောပါဝဲမိဝတ်ဝါကတူလီတတုတ်ကိုတေအလနဲ့ကျန်ဒီကညာဒကလူစပုတ်ရအဆုတော်ဖလာကိုရီနွေဘေပူခုနကမလဲတဖာပဖို့တုတ်ကိုတေနေလောမေတူခေါ်လဲကတူလီတတုတ်ကိုတေအလနဲ့ကိုရင်တဲ့တတုတ်တင်နေဝဲသူခိကလပ်လဲအေကျန်ဒီပွားဘမဒတ်ဖာစီဝနေလော
ဒပွဲဘဒနန်တဖို့ခက်လဲတေလဲတနွေညာယီကညောကလူဒိုတာကဆော့ကမီဝဲပွေနေလောပစီဘလဘတိကွာဒဲလသူခေါကနာဘပထရတက်လေနေလောမော်တူဘမှုကွာဒဲနေတကေ
ဒီစီစဉ်နေပဲဗုဒ္ဓဟူးနေ့နနခင် RFA ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တနေ့ဖြစ်ကြပါစေ